မြန်မာနိုင်ငံရဲ့ကမ်းရိုးတန်းတစ်လျှောက်မှာတော့လေဖိအားနဲ့ရဝန်းကဆက်ပြီးတော့အားကောင်းနေတယ်လို့မုတ်တုံလေးကလည်းအားကောင်းနေစေရှိတာမို့လို့ဒီရပိုင်နေ့အတွင်းမှာမိုးပေါ်ပြီးတော့မှရောက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။လက်ရှိရေကြီးနေတဲ့ဒေသတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့တဘာဝဘေးရန်ရဲ့ကာကွယ်ရေးအဖွဲ့တွေရဲ့လမ်းညွှန်မှုတွေအတိုင်းသတိထားနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဇန်ဟင်းကသတင်းပေးပို့ထားပါတယ်။
မြန်မာပင်လယ်ကယ်ဝန်းတချောင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရောင်းဝန်းကြောင့်ကယ်ဝန်းတချောင်းနဲ့ကမ်းလွတ်ပင်လယ်ပြင်မှာတနအီကိုမိုင်40နှုန်းနဲ့မိုးသက်လေပြင်းကျောက်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဦးစီးမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ်လေဖိအားနဲ့ရောင်းဝန်းကြောင့်မိုးရွာသွန်းမှုပိုများပြီးရေဝင်ရောက်လာနိုင်တဲ့ဒေသတွေကိုလည်းဒေါက်တာကျော်မိုးဦးကအခုလိုသတိပေးလိုက်ပါရယ
်ထိုင်မှာတော့မိုးပိုလာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်ဒီလေဖိအားနဲ့ရောင်းဝယ်ခြင်းကြောင့်လို့ဒီမုတ်တုံနဲ့ကောင်းနေတဲ့ကြောင့်ဒီမြန်မာကန်ဝရန်တချောင်းနဲ့ကန်လုတ်ပင်နယ်ပြင်မှာတော့အရင်ပိုင်းကမိုးသက်နေပြင်းကြောင့်ဒီတော့မှအနိုင်ကျနေတယ်နော်ဒီလိုမျိုးမိုးသက်နေပြင်းကြောင့်လည်းရှိမှနဲ့ကျွန်တော်တို့အေးပြင်းပြင်းလေးကတနအီမိုင်40နောက်ထိတော့တိုင်နိုင်တဲ့နေရာမျိုးရှိတယ်။လိုင်းကြီးကတော့ကျွန်တော်တို့ဆဲပြီးခြုံနိုင်တဲ့နေရာမျိုးရှိပါတယ်။ဟုတ်ကဲ့။ဒီရေတက်လာနိုင်တဲ့ဥစ္စာတော့ကျွန်တော်တို့ဒီငဝေမြစ်သာပေါင်းပေါ့နော်သာပေါင်းတော့သူကစိုးရင်မရောက်ဖို့တော့ခုနှစ်စင်တီမီတာပဲလို့တော့တယ်ရောဟင်းကတော့တက်လာတော့တရက်ကိုတော့3စင်တီမီတာနှုန်းအောင်နဲ့တက်တယ်ဘောနော်အောက်ကဒီပတင်ရလဲဒီတက်ရစင်တီမီတာဒီရတောင်ခံနေရတဲ့ကြောင့်လို့တော့ဒီတာပေါင်းမှာတော့ဒီနောက်နည်းရအောင်ဆိုတော့ဒါဆိုရင်မရောနိုင်တဲ့နေရာမျိုးရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီပုဂိုးဘောနော်ပုဂိုးမှာလည်းကျွန်တော်တို့ဒီရပိုင်းမှာဒီဝိုးတိုင်းနေတာကြီးမှာမိုးများနေမိုးများနေတဲ့နေရာမျိုးရဒီပုဂိုးမှာတော့ဒီနေ့ဒီရတက်လာတာနှစ်ပီဝင်နေမှာတော့တော်လာတဲ့နေရာမျိုးတွေရှိတယ်ပေါ့နော်ဒီဝင်ရောက်နိုင်မှုတွေရှိလာနိုင်တဲ့အတွက်ကြောင့်လို့ကျွန်တော်တို့အစိုးရမှအနောက်နေရာတွေတော့အစိုးရမှရောက်နိုင်တဲ့နေထိုင်မှုတွေတော့ကျွန်တော်တို့သတင်းထုတ်ပြန်ပြီးထားပါတယ်နောက်တစ်ခါတော့ကျွန်တော်တို့ဒီဘီနင်းမြေရာလည်းဒီသူကတော့ဒီပြန်တက်တဲ့နေထိုင်လေးရောက်နေပေါ့နော်ရောက်နေနေတော့သူကတော့ဒီအစိုးရမှရောက်ဖို့အတွက်ကတော့တပည့်ဝဲတော့လို့ပြီးပေါ့နော်ဒီနေ့ဒီဒီနေ့လည်းတော့အဆောင်ကြီးရမယ်နေထိုင်မှုတော့ရှိပါတယ်
မြန်မာနိုင်ငံမှာမိုးရသည့်အတွင်းပြီးခဲ့တဲ့နှစ်တွေကအခုလိုမိုးများလည်းရှိပေမဲ့လည်းချင်းပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာသာတောင်မြူတာတွေရှိခဲ့တာပါအခုနှစ်အတွင်းမိုးဆက်တိုက်ရွာသွန်းပြီးကရင်ပြည်နယ်၊မွန်ပြည်နယ်နဲ့တရင်တိုင်းတိုင်းဒေသတွေမှာမြေကြီးတူတာတွေတောင်မြူတာတွေစိုးစိုးဝါးဝါကြုံတွေ့ခဲ့ရပါတယ်လက်ရှိအခြေအနေတွေအရရေပိတံခံနေရတဲ့ပြည်သူတွေအနေနဲ့မိမိတို့ဒေသမှာရှိတဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးအဖွဲ့တွေရဲ့ညွှန်ကြားမှုအတိုင်းတိထားနေတိုင်းပို့ကိုလေဒေါက်တာကျော်ဝင်းဦးကအခုလိုတိုက်တွန်းထားပါသေးတယ
်။ရေဝင်ရောက်နေတဲ့ area ဒီမှာရှိတဲ့ပြည်သူတွေအနေနဲ့လည်းလက်ရှိမှာတော့ဒီသမားပြီးအနေနဲ့ကာဝေးရေးအဖွဲ့ကြီးရဲ့နှံ့ညွန့်ချက်ပိုင်းပြုံးနေတိုင်းပါလေ။သမားပြီးအနေနဲ့ကာဝေးရေးအဖွဲ့ကြီးကနေပြောမှဒါကျွန်တော်တို့ဒီ VPN ရဲ့နည်းနေရာဒီမှာဒီခေတ္တကဏ္ဍကုလုံခိုင်အဲ့ဒီနေရာဒီမှာခေတ္တကဏ္ဍသွားတော့ကုလုံနေတိုင်းဒီမှာတော့
ပြီးခဲ့တဲ့ဇပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့တနင်္သာရီတိုင်းခံနေရာအနှံ့အပြားမှာမုတ်တုံမိုးရွာသွန်းမှုများလာကြောင်းရေကြီးရေချမ်းဖြစ်တာမြေပြိုရာတွေဖြစ်နေပြီးမွန်ပြည်နယ်အတွင်းမှာတော့ဒီသဘောဘေးအန္တရာယ်တွေကိုအဆိုးရွားဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာ။